Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဇွန်လ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေလိုင်းမီတာ24.50 51နဲ့လိုင်းလိုက်မီတာ190ပြန် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်လည်းပဲသူပြောပြပေးမှာပါဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နာဟာဝါရှင်တန် DC မှာအမေရိကန်ထက်လွတ်တော်မှမစ်မက်ကောနဲနဲ့တွေ့ဆုံခဲ့ပါတယ်အမေရိကန်ကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနှိပညာအကြီးအကဲတွေနဲ့တောက်ကြနေမှာတွေ့ဆုံခဲ့ပါတယ်ရာသီဥတုပြောင်းလဲမှုဆန်းတုံ့ပြန်ရေးအတွက်နိုင်ငံတကာကနေဘီလျံဒေါ်လာဘီလျံ100ထက်ဝန်းကျင်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညံဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတန်းရောင်းသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းတမူးဘက်ကရက်ရှည်တိုက်ပွဲအတွင်းမှာဘယ်လိုအတွေ့အကြုံတွေရှိကြပါသလဲ
သူဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြီးကြရင် MI-35 ရဲရင်နဲ့တုံးရင်လာရင်မှသူတို့လာရင်မှပြစ်ခတ်တယ်ကြကိုုံလုံးကထိန်းချုပ်မှုရနိုင်ပြီးမှသူရဲ့ဒီစာတင်
တမူးခရိုင်ရဲ့ PDF ခေါင်းဆောင်တို့ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်ဒါအပြင်နိုင်ငံတကာကစိတ်ဝင်စားပွဲရာသတင်းတွေနဲ့ဤပညာသတင်းတွေကိုလည်းထုတ်လွှင့်ပါပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုရုရှားဝင်ရောက်တိုက်ခတ်ရတဲ့အကြောင်းရင်းဟာရုရှားစစ်တပ်ထိတ်ပိုင်းခေါင်းဆောင်တွေရဲ့လင်ကြံပြောဆိုမှုပေါ်မှာအခြေခံနေတယ်လို့ရုရှားဘက်ကနေဝင်ပြီးတော့ကူတိုက်ပေးနေတဲ့ကျေးဇပ်တပ်ဖွဲ့ခေါင်းဆောင်ယက်နီပရီဂိုဇင်ကတောက်ကြနေမှာပြောကြလိုက်ပါတယ်သူဟာလနဲ့ချီးပြီးရုရှားကာကွယ်ဝင်ကြီးဆာဂေးရှိုယူနဲ့စစ်တပ်ထိပ်ပိုင်းဗိုလ်ချုပ်ကြီးဗယ်လာရီဂရာစီမော့ဖ်တို့ရဲ့လှုပ်ရက်တွေကိုပွန့်ပွန့်လင်းလင်းဝေဖန်နေတာလည်းဖြစ်ပါတယ်ယူကရိန်းကရန်လိုမှုတွေနဲ့အတူနေတိုးမဟာမိတ်အဖွဲ့တစ်ခုလုံးကပါရုရှားကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတယ်ဆိုရယ်ဇယ်လန်တွေနဲ့ရုရှားကာကွယ်ဝင်ကြီးဌာနကလည်းတမရကိုရောပြည်သူတွေကိုပါလှည့်ပြားဖို့ကြိုးစားခဲ့တယ်လို့ Telegram ကနေဗီဒီယိုနဲ့သူကပြောကြားလိုက်တာဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံတော်ဘုံကိုချင်းတွေကတုံးပုံတပုံတော့ဟာစိတ်ချလက်ချခိုးလုံမရပဲဖြစ်နေတာကြောင့်တာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ယူကရိန်းတမရဗလိုဒီမီယာဇယ်လန်စကီကတောက်ကြနေမှာပြောပါတယ်။ Kiev မြို့တော်မှာတော့ဘုံခိုရနေရာတစ်ခုကိုတော့ခတ်ထားတာကြောင့်လေကြောင်းတက်ခဲမှုခံရခြင်းအတွင်းခိုးလုံလို့မရပဲနဲ့တေဆုံးမှုတွေဖြစ်ခဲ့တယ်မတော်တဆဖြစ်စဉ်နဲ့ပတ်သက်ပြီးတော့မြို့တော်ဝင်ကိုနေအကျဉ်းချုပ်ချအရေးယူလိုက်ပါတယ်။ယူကရိန်းစစ်ပွဲနဲ့ပြန်လည်တိုက်ဆောက်ရေးအတွက်ရုရှားကထိန်းချုပ်ထားရုရှားစီကနေထိန်းချုပ်ထားတဲ့ငွေဒေါ်လာဘီလျံ230ကျော်ကိုသုံးဆဖို့အတွက်တင်ပြတဲ့အစီအစဉ်နဲ့ပတ်သက်ပြီး EU ဥရောပကတမကကနေသဘောတူတယ်လို့ပြောပါတယ်။ဒါပေမဲ့ဒါဟာယူရိုငွေကြေးကိုထိခိုက်စေနိုင်တယ်လို့ငွေကြေးဈေးကွက်ကမတိမငြိမ်ဖြစ်မှာစိုးရိမ်ရတယ်လို့ဥရောပဗဟိုဘဏ်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး Jake Sullivan ကတော့ယူကရိန်းအခြေခံငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဒိမတ်နိုင်ငံကိုတွားရောက်နေပါတယ်။
ဒီသတင်းပတ်ထဲလန်ဒန်မှာကျင်းပခဲ့တဲ့ယူကရိန်းပြန်လည်ထူထောင်ရေးညီလာခံမှာရုရှားကျူးကျော်မှုအပြီးနိုင်ငံပြန်လည်တည်ဆောက်ရေးအတွက်ဒေါ်လာဘီလီယံနဲ့ချီတဲ့ထောက်ပံ့ငွေနဲ့ချင်းငွေတွေကိုမဟာမိတ်နိုင်ငံတွေကယူကရိန်းအတွက်ကတိပြုခဲ့ကြပါတယ်။ဒီညီလာခံမှာယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကဗီဒီယိုအနေနဲ့တဆင့်မိကွန်းပြောကြရမှာကမ္ဘာပေါ်မှာယူကရိန်းမှာလိုအကြီးအကျယ်ပြန်လည်တည်ဆောက်ရေးလိုအပ်နေတာမျိုးလောလောဆယ်ပမာမှမရှိဘူးလို့ပြောခဲ့ပြီးရုရှားရဲ့ရန်လိုမှုကြောင့်နေသစ်တိုင်းမှာအပျက်စီးသစ်တွေနဲ့ကြုံနေရတယ်လို့ဆိုပါတယ်။ရုရှားတပ်ဖွဲ့တွေကအခြေခံအဆောက်အုံတွေကိုတမင်ပစ်ခတ်ထားတိုက်ခိုက်နေလို့ယူကရိန်းမှာတိမ့်နဲ့ချီတဲ့လူနေအိမ်တွေ၊စာသင်ကျောင်းတွေ၊စစ်ရုံတွေ၊စစ်ရုံနဲ့ပြည်သူပိုင်အဆောက်အုံတွေပျက်စီးခဲ့ရပါတယ်။စိုက်ပျိုးမြေအပါအဝင်၊ကွင်းမြေတွေကလည်းမိုင်းကွင်းတွေဖြစ်နေပြီးမော်တော်ကားလမ်းနဲ့မီးရထားလမ်းတွေကလည်းပြတ်တောက်နေပါတယ်။သိမ့်မကြခင်ကလည်းနိုင်ငံတောင်ပိုင်းကာကော့ဖ်ကရီယားလျစ်စစ်ဆဲကြီးကျိုးပြက်ခဲ့လို့တဘာဝဘေးတင်းခဲ့ရပါတယ်။ကမ္ဘာပံရဲ့ခံမှန်းချက်အရပြည်ပကဖြစ်ပွားပြီးတဲ့နောက်တစ်နှစ်အကြာယူကရိန်းပြန်လည်တည်ဆောက်ရေးအတွက်ကုန်ကျစရိတ်လိုအပ်ငွေဟာဒေါ်လာ410ဘီလီယံကျော်နိုင်ရှိတယ်လို့ဆိုပါတယ်။ဒါဟာယူကရိန်းရဲ့နှစ်စဉ်ဝင်ငွေထက်3ဆလောက်ရှိနေပါတယ်ခင်ဗျာ
။ American ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ခီးစဉ်နောက်ဆုံးနှစ်ဖြစ်တဲ့တောက်ကြနေမှာအမေရိကန်နဲ့အိန္ဒိယအနည်းပညာအမှုဆောင်အရာရှိတွေနဲ့ Washington DC မှာတွေ့ဆုံခဲ့ပြီးတော့ ကာဝေးနဲ့ညီပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်ရဲ့စိန်ခေါမှုရင်ဆိုင်ရေးအတွက်သဘောတူညီခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်ကိုဂျက်ဒဘရီနဲ့မှာကော်ဇွန်နေခင်ကြိုဆိုသလိုအင်မီရိုမာနှစ်နိုင်ခွဲကြာဆွေးနွေးမှုတွေပြီးနိုင်ငံစည်းဝါးဆက်ဆံမှုတွေတိုးတက်လာတယ်လို့ကြေညာခဲ့ပါတယ်။ခေါင်းဆောင်နှုတ်က Apple Company အကြီးကဲ Tim Cook Google Company က Sundar Pichai နဲ့ Microsoft Company ကSatya Nadella အပါအဝင်ဉာဏ်ပညာကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင် OpenAI က Sam Altman, NASA ကအာဂါတာယင်မူ Sunita Williams နဲ့တခြားအိန္ဒိယဉာဏ်ပညာဆိုင်ရာကျွမ်းကျင်သူတွေနဲ့တွေ့ဆုံခဲ့တယ်လို့သမ္မတအင်ဗျူကကြေညာပါတယ်။ဉာဏ်ပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုကနှစ်နိုင်ငံမိတ်ဖက်ဖြစ်တည်မှုမှာအဓိကကဏ္ဍကနေရှိနေတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဝန်ကြီးချုပ်မိုရီဟာကနေဒီစင်တာမှာလည်းစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမင်းကွန်းပြောကြားခဲ့တာပါ။တရုတ်သူ1200လောက်ထဲမှာ FedEx, Mastercard နဲ့ Adobe ပါဝင်ထိပ်တန့် American Company ကြီးတွေကစီးပွားရေးလုပ်ငန်းရှင်တွေပါပါဝင်ပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာတောက်ကြနေမှာပဲ American နိုင်ငံခြားရေးဝန်ကြီးဌာနမှာဒုသမ္မတ Kamala Harris နဲ့နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ
်။ပါရီထိပ်သီးညီလာခံမှာချမ်းသာတဲ့နိုင်ငံတွေကရာသီဥတုပြောင်းလဲမှုအတွက်ဂတိပြုထားတဲ့ဒေါ်လာဘီလီယံ100ကိုအပြည့်အသက်သဘောတူနိုင်ခဲ့ကြတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေမှာပြောကြားလိုက်ပါတယ
်။ D'abord, il y a eu durant ce sommet des choses très concrètes qui ont été obtenues.
ဒီထိပ်သီးအစည်းအဝေးမှာအောင်မြင်မှုတွေခိုင်ခိုင်မာမာရရှိခဲ့ပါတယ်။ကာလကြာရှည်ဆောင်ဆန်းခဲ့ရတဲ့ရာသီဥတုဆိုင်ရာဗန္ဒာယီဂရီကဝတ်ဒေါ်လာဘီလီယံ100ကိုအပြည့်အသက်ရနိုင်ခဲ့ပါပြီ။2022ခုနှစ်မှာဂတိပြုထားတဲ့အတိုင်းအထူးအစီအစဉ်နဲ့ပြန်လည်မျှဝေအသုံးပြုနိုင်ဖို့ဒေါ်လာ100ဘီလီယံအထိရရှိခဲ့တာပါ။သဘောတူညီချက်ပါနိုင်ငံတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပါရီထိပ်သီးအစည်းအဝေးပွဲအပိတ်အစည်းအဝေးမှာပြောကြားသွားတာဖြစ်ပါတယ်ဒီအကူအညီငွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဇီဝမျိုးစိတ်မျိုးကွဲစုံနဲ့တစ်တောတွေကာကွယ်ရေးအတွက်ရန်ပုံငွေအဖြစ်ထားရှိမှာပါအခုအပြီးသတ်နိုင်ခဲ့တဲ့ဒေါ်လာ100ဘီလီယံဂတိကဝတ်ဟာဆင်းရဲတဲ့နိုင်ငံတွေရဲ့အမှန်တကယ်လိုအပ်ချက်နဲ့အလှမ်းကွာဝေးနေစေဖြစ်ပါတယ်ထိပ်သီးအစည်းအဝေးပွဲရဲ့ရည်ရွယ်ချက်မှာဝင်ငွေနဲ့နိုင်ငံတွေအတွက်ငွေကြေးထောက်ပံ့မှုကိုမြှင့်တင်ရေးနဲ့ကျွေးမြေဝန်ထုပ်ဝန်ပိုးတွေကိုဖြည့်လျှော့ပေးရေးစစ်ပီးခေတ်ဗန္ဒာယီစနစ်တွေပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တမန်ကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နာဟာအမေရိကန်ပြည်ထောင်စုမှာအရေးပါတဲ့အထက်လွှတ်တော်မှမစ်မက်ကောနန်နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံခဲ့ပါတယ်။ရှောင်းတန်နာဟာအထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင်မစ်မက်ကောနန်နဲ့ဗိုလ်ထုဦးနဲ့ကတွေ့ဆုံရမှာဒေါန်ဆန်းစုကြည်ရဲ့အမှားစကားကိုပါခွင့်ရခဲ့တယ်လို့ VOA ကပြောပါတယ်။ဒေါန်ဆန်းစုကြည်ကအထက်လွှတ်တော်မှမက်ကောနန်ရဲ့မြန်မာဒီမိုကရေစီအရေးတောက်လျှောက်ထောက်ခံအားပေးနေမှုအပေါ်အထူးကျေးဇူးတင်ကြောင်းအမှားစကားပါလိုက်တာကိုမစ်မက်ကောနန်နဲ့တွေ့ဆုံစဉ်မှာပြောနိုင်ခဲ့တယ်လို့မစ္စတာမက်ကောနန်ကလည်းဒေါန်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားမှုကိုဆက်လက်ထောက်ခံဖို့တနိဋ္ဌာန်ခံခိုင်မာမာချထားကြောင်းပြန်ပြောတယ်လို့မစ္စတာဒေါန်နော့က VOE ကိုပြောပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့အတူစစ်အာဏာသိမ်းဆန့်ကျင်ရေးဂျန်ဘုံဝေထောက်ပံ့တဲ့ကိစ္စတွေမှာမစ်မက်ကောနန်ဟာအထူးအရေးပါတဲ့ဝိုင်းရံအမတ်ကြီးဖြစ်တယ်လို့ကြမ်းကြင်သူတွေကသုံးသပ်ကြပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပါမောက္ခဟောင်းရှောင်းတန်နာဟာအမေရိကန်ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာဒေါန်ဆက်စုကြီးနဲ့တွေ့ဆုံနေရှိတဲ့ဩစတြေးလျဝန်ကြီးချုပ်ဟောင်းကေဗင်ရော့နဲ့တွေ့ဆုံခဲ့တယ်လို့တခြားအမေရိကန်တာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးနိုင်တဲ့အတွက်သူ့ရဲ့အမေရိကန်ခီးစဉ်ကမြန်မာဒီမိုကရေစီရေးအတွက်ထောက်ကူဖြစ်တဲ့ခီးစဉ်လို့ VOA ကပြောပါတယ်။သူမကြခင်ကတောက်ခဲ့တဲ့ Britain ခီးစဉ်မှာလည်းCharles Payne နဲ့တွေ့ဆုံခဲ့စဉ်ဒေါန်ဆန်းစုကြည်နှုတ်ဆက်မှားစကားပေါက်ွင့်ရတယ်လို့ Mr. Tanner ကပြောပါတယ်။ Mr. Sean Tanner ဟာဒေါန်ဆန်းစုကြည်နဲ့အမှုရဲတစ်ခုတည်းနိုင်ငံတော်လျှော့ချက်အုပ်ပြီးအပါဝင်လူမှုဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်၃နှစ်ထောင်ဒဏ်ထောင်ချခံရတာနဲ့ချင်းချက်ခံဝန်းနဲ့မနေ့ November လမှာပြန်လွတ်မြောက်လာခဲ့ပြီးတော့မနေ့က December လမှာပဲစစ်ကောင်စီကမမှန်သတင်းပြောဆောင်မှုနဲ့လူငင်းခွင့်ကိုပြန်ပြီးရုပ်သိမ်းထားတာလည်းဖြစ်ပါတယ်။
အမေရိကန်ရေတပ်ရဲ့သင်္ဘောကြီးတွေကအကြီးဆုံးတစ်ခုဖြစ်တဲ့ USS Ronald Reagan လေယာဉ်တင်သင်္ဘောကြီးဟာလာမယ့်တနင်္ဂနွေနေ့မှာဗီယက်နမ်စိတ်ကမ်းတစ်ခုမှာခရီးတစ်ထောင် site နားပြီးတော့ရန်နာဖို့အတွက်စီစဉ်ထားကြောင်းနိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖန်တူဟန့်ရဲ့ပြောကြားချက်ကိုကိုးကားပြီး VN Express Online သတင်းစာကဖော်ပြပါရတယ်။တဟာဒေတာတွင်နဲ့ကမ္ဘာမှာငင်းငင်းရေးတည်ငင်းရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်ချစ်ကြည်ရင်းနှီးရေးပလဲမှုတစ်ခုဖြစ်တယ်လို့ VN နိုင်ငံရေးဌာနကဖော်ပြပါရတယ်။ဒေတာတွင်မှာအမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုဟာအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကိုမြင့်တင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုအမေရိကန်စစ်သင်္ဘောကြီးတစ်စင်း VNN ကိုရှာရှာပပလာရောက်လဲပတ်တာဖြစ်ပါတယ်။နျူကလ িয়ার စွမ်းအင်သုံးအကြီးစားလေယာဉ်တင်သင်္ဘော USS Ronald Reagan ဟာဒါနန်စိတ်ကမ်းကိုဇွန်လ25ရက်နေ့မှာစိုက်ကပ်မှာဖြစ်ပြီးအဲ့ဒီမှာဇွန်လ30ရက်နေ့ထိရှိနေမှာပါ။ Thai, Brunei, Philippine နိုင်ငံတွေကိုချစ်ကြည်ရေးခီးထွက်ခဲ့တဲ့တရုတ်ရေတပ်လေ့ကျင့်ရင်သင်္ဘောတစ်စင်းဒါနန်စိတ်ကန်းကိုဝင်ရောက်စိုက်ကပ်ပြီးတလလောက်အကြာမှာအခုလိုမျိုးအမေရိကန်စစ်သင်္ဘောတစ်စင်းလာရောက်လဲပတ်တာဖြစ်ပါတယ်။ဂျပန်ရဲ့အကြီးဆုံးဖြတ်သင်္ဘောဖြစ်တဲ့ Izumo ကလည်းအရင်သတင်းပတ်ထဲမှာဒါနန်စိတ်ကန်းကိုစိုက်ရောက်ခဲ့ပါတယ်
။တောင်အာရှဒေသတစ်ခွမှာမုတ်တုံမိုးတီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းမှုကြောင့်ထောင်ပေါင်းများစွာဘေးလွတ်ရာကိုပြောင်းရွှေ့နေကြသလိုအခုချိန်ထိဆိုတည်ဆုံးရသူက16ဦးရှိလာနေပါပြီ။တောက်ချန်နေ့အထိဆိုနီပေါ်နိုင်ငံမှာရေကြီးရေရှမ်းမြေပြိုမှုတွေကြောင့်တေဆုံးအသူက14ဦးရှိနေပြီးတော့ပျောက်ဆုံးအသူက20ကျော်နေတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ကယ်ဆယ်ရေးအဖွဲ့ကအကူအညီပေးနေကြတယ်လို့ပျောက်ဆုံးသူတွေကိုလည်းရှာဖွေနေသေးပဲလို့နီပေါ်သဘာဝဘေးအန္တရာယ်ကာကွယ်ဆိုင်အဖွဲ့ပြောခွင့်ရကပြောပါတယ်။အိန္ဒိယမှာတော့ဟိမနာတောင်တန်းဒေသကတရုတ်နယ်စပ်အနီးအရုဏာချယ်ပရဒက်ရှ်ပြည်နယ်ကဝေးလံခေါင်ဖျားဒေသမှာရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်တေဆုံးအသူ4ဦးရှိပြီလို့ဒေသရင်းသဘာဝဘေးအန္တရာယ်စီမံခန့်ခွဲတာဝန်ခံကပြောပါတယ်။အနာကအာတန်ပြည်နယ်မှာတော့တဦးတည်ဆောင်ပြီးဒေသခံရွာသား1300ကျော်ကိုရေကြီးတဲ့ဒဏ်ခံရတာဖြစ်ပါတယ်။လူပေါင်း1000ခွဲလောက်ကိုတော့အရေးပေါ်ခိုးလွန်ရာနေရာတွေကိုပြောင်းရွှေ့ပေးထားတယ်လို့အာတန်သဘောဝဘေးစီမံခံကွယ်မှုတာဝန်ခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာလည်းအိန္ဒိယနဲ့နယ်စပ်ချင်းကပ်နေတဲ့မြောက်ပိုင်းတစ်ခွမ်းမှာရေကြီးမှန်အန္တရာယ်ဒဋ္ဌိပေးချက်တွေကိုထုတ်ပြန်ထားတာဖြစ်ပြီးအိမ်ဆောင်စုပေါင်း2000တဲ့မှနဲ့ရေကြီးတဲ့ဒဏ်ခံရတာပါ။အာရှဒေသမှာမုတ်တုံရာသီရောက်တိုင်းဇွန်ကနေစက်တင်ဘာအတွင်းမိုးရွာသွန်းမှုကတစ်နှစ်ပတ်လုံးရာဂန်နှုန်း80-80ကျော်လောက်ရှိတာပါ။မနေ့ကတော့ပါကစ္စတန်မှာနိုင်ငံသုံးပုံတစ်ပုံရေမြုပ်သွားပြီးတော့လူပေါင်း1900ကျော်တေဆုံးရတယ်လို့2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်
။မြောက်အတ္တလန္တိတ်သမုဒ္ဒရာတွေကတိုက်တန်နဲ့တင်မောပြက်ခဲ့တဲ့နေရာကိုလေ့လာရေးခရီးထွက်ရင်းနဲ့ပျက်စီးခဲ့ရတဲ့တိုက်တန်ရေငုပ်တင်မောငယ်ရင်းငယ်ဟာအပျက်စီးတွေကိုရှာဖွေနိုင်ဖို့အတွက်အခုလောလောဆယ်ဦးစားပေးနေရပြီးဘာကြောင့်ပျောက်ဆုံးပျက်စီးခဲ့ရသလဲဆိုတာကိုတရားဝင်စုံစမ်းစစ်ဆေးတာမလုပ်ရသေးကြောင်းအမေရိကန်ကမ်းခြေစောက်တပ်ဖွဲ့ကပြောပါတယ်ဒီတိုက်တန်အသေးစားရင်ငုပ်တင်မောရဲ့လုံခြုံရေးနဲ့ပတ်သက်ပြီးမေကွန်အများအပြားထွက်ပေါ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာပါဘယ်လိုဘာကြောင့်ဘယ်အချိန်ကဒီလိုဖြစ်ခဲ့ရသလဲဆိုတဲ့မေကွန်တွေကိုသိနိုင်ဖို့ပျက်စီးခဲ့ရမှုအကြောင်းရင်းကိုစုံစမ်းစစ်ဆေးခွင့်ကဘယ်နိုင်ငံကဘယ်အဖွဲ့အစည်းမှတာဝန်ရှိမလဲဆိုတာသုံးသပ်နေသေးပဲလို့အမေရိကန်နိုင်ငံသားကြီးအမေရိကန်ကမ်းခြေစောက်တပ်ကိုကိုးကားပြီး AP သတင်းကဆိုပါတယ်22ပြည်အရှိရှိတဲ့အဆင့်မြင့်နည်းပညာသုံးကာဗွန်ဖိုင်ဘာအမျိုးအစားရေငုပ်သင်္ဘောငယ်ရဲ့အဓိကအစိပ်ပိုင်း5ခုကိုတွေ့ရှိခဲ့ရပြီးအဲ့ဒီတည်းမှာသင်္ဘောအမည်ပိုင်းနဲ့ PR ထိန်ကိုရဲအပိုင်းနှစ်ခုလည်းပါဝင်ပေမဲ့လူရုပ်အလောင်းတွေတွေ့ရှိရခြင်းရှိမရှိကိုတော့ကမ်းခြေစောက်တပ်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးတိုက်တန်နဲ့သင်္ဘောကြီးနှိမ့်မြုပ်ခဲ့တဲ့နေရာအနီးပင်လယ်ရေအောက်မှာတိုက်တန်ဟာဆိုးရွားတဲ့ပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတင်မောပေါ်မှာပါတဲ့လူ၅ဦးစလုံးတေဆုံးခဲ့ရကြောင်းအာနာပိုင်တွေကကြာသာပတေးတွေကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ မြန်မာပြည်ရဲ့စနေနေ့မနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တို့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးထုတ်လွှင့်ခြင်းပါတယ်အဲ့ဒီတဲကမှစကိုင်းတိုင်းတမူးဘက်ကအခြေအနေကိုအရင်ကြည့်အောင်ပါစကိုင်းတိုင်းတမူးမြို့နယ်ပန်းသာရွာမှာစစ်တပ်ထောက်ခံတဲ့ပြူစောထီးတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာသတင်းတစ်ပတ်ကျော်ရှိသွားပါပြီတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်ဒေသခံအရသာပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အတွက်အကူအညီတွေလည်းလိုအပ်နေတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းတမူးမြို့နယ်နဲ့ဆယ်မိုင်လောက်ပဲဝေးပြီးတော့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောထီးတွေတက်ဆွဲထားတဲ့ပန်းသာရွာကိုအခုလဇွန်လ15ရက်နေ့မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ် အဲ့နောက်မှာတော့နေစဉ်လိုလိုတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တည်င်းတပတ်ကြာကြာမြင့်နေပြီဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်နဲ့ဇေဝတွေကိုလေကြောင်းကနေပို့ဆောင်ဖြည့်တင်းတာတွေလုပ်နေပြီးတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့တမူးခရိုင်တယင်းတတာဝန်ရှိသူတူဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
တော်တော်ပြင်းထန်တယ်ဗျာဒီတပတ်သူ့ကိုတိုက်ပွဲပြင်းထန်တယ်လို့ပြောရမှာသူ့ဘက်ကဒီ fighter jet နဲ့တုံးရင်လာဘုံကျဲတယ်ပြီးကြရင် MI-35ရဲရင်နဲ့တုံးရင်လာရင်မှသူတို့လာရင်မှပြစ်ခတ်တယ်ဗျာယူမာကအကုန်လုံးကထိန်းချုပ်မှုရနိုင်ပြီးမှသူ့ရဲ့ဒီစာတင်ကြောင်းရှိမယ်ရက်စကန်ရှိမယ်စီပင်ကအဲ့တုံးမှုလေးပဲသူတို့မှခြံခဲ့တာအဲ့ဒီပန်းတာရွာရဲ့တမူးမြို့ရဲ့ကြားထဲမှာဟုတ်ပေါ့အဲ့ဒီလေးမိုင်ဘက်ကနေသူတို့ဘက်ကလာရင်မှနည်းနည်းဖိတဲ့ပုံစံရှိတယ်ပေါ့ကျွန်တော်တို့အဲ့ဒီဘက်မှာไอ้เลี้ยงใหม่บักน่ะเราတို့ลายมาปิดไปในปုံเลยชื่อไอ้มันน่ะไตเว้ဖြစ်တယ်ไตเว้เนี่ยทิ้งท่านหมดเลยชื่อชิซะตัวตัวก็ตัวก็เลยเดี๋ยวดิตะบัดอื่นที่ตัวเอาละที่เป้งนี่ในฉินนี่มาตอนมาละละแค้นนี่โหลีจองเนี่ยตะเส้นลาฉะอีมาคู่กันนี่เลยสรุปตัวก็เลยไม่สู้ตั้งขันซิปုံเลยเนี่ยลงเลยอ่ะพวก
ปั้นตายัวหาสิตะท่องขันดูปิ้วซ้อที่ดิกูสิตะก็นี่ละเน่ตัดสินไปทาบีตัดซ้วยทาราဖြစ်ပါတယ်နောက်ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေเนี่ยမကြာခဏไตเว้ဖြစ်နေတဲ့တမူးမြို့နယ်တွေကခြေရွာတရွာလေးဖြစ်ပါတယ်ဒီတစ်ချိန်မှာတော့ရက်ရှည်တိုက်ပွဲဖြစ်တာပါစစ်တပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ကူတုံးခဲ့ပြီးတော့တိုက်ခိုက်နေတယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အထိတိုက်ပွဲကပြင်းထန်နေတာလည်းဖြစ်ပါတယ်တိုက်ပွဲကြောင့်ပန်းသာရွာအပြင်အင်တိုင်းခြေရွာကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပါတယ်စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကအခုလိုပြောပြပါတယ်ဒေသခံတွေကလ
ုံးဝဟိုဆွေးရှောင်နေရတာပေါ့နော်တခြားနေရတဲ့တခြားရွာတွေနဲ့ရှုပ်ရွာတွေမှာဆွေးရှောင်နေရလို့ရှင်ဟုတ်အဟိုမျိုးစင်တော့ကျေးရွာနှစ်ရွာတော့တင်းရှောင်ရတယ်ရှင်အင်တိုင်းနဲ့ပန်းတာပေါ့နော်အဲ့နှစ်ရွာတော့ရှောင်နေရတယ်ရှင်ဟိုဖြစ်တာတော့ပန်းတာရွာဆိုရင်အင်တိုင်းဘက်ကလည်းလေရင်နဲ့ဟိုတစ်ခါကလေရင်ကျဲတဲ့ချိန်မှာအင်တိုင်းရွာဘက်ကလည်းလေကြောင်းတင်တော့လေဘုံကျသွားလို့ဆိုမှအင်တိုင်းရွာတွေလည်းရှောင်ရတယ်ပေါ့နော်ဆွေးရှောင်တော့100နဲ့180ကျားလောက်ရှိရရှင်ဟုတ်ဒီရှောင်းလာတဲ့ထဲမှာတက်ကြီးရေဦးများတယ်ပေါ့နော်အတက်90ကျော်အကုန်ခွာရများတယ်ရှင်ဟုတ်ဒီစစ်ဆောင်နေအတူကလိုအပ်တဲ့ဥစ္စာတော့ကျမ်းမာကြီးပေါ့ကျမ်းမာကြီးဆောင်ဆောင်ဖြစ်တဲ့ဒီဆေးဝါးပေါ့နော်ဆေးဝါးနဲ့ဒီခါတွေကအတူကလိုအပ်ပါတယ်ရှင
်ပန်းသာရွာတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတမူးမြို့နယ်မှာအရင်ကလည်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေကြားမှာမကြာခဏတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့နေရာလေးဖြစ်ပါတယ်ရှင်
မဆူမွန်ပြောပြသွားတာပါခင်ဗျာ UK နိုင်ငံကမောင်းသူမဲ့ကားစမ်းသပ်မှုအကြောင်းကိုမပြောခင်မှာအတန်တိတ်လူသက်သမားအပူလှိုင်းအကြောင်းကိုလည်းတင်ပြခြင်းပါတယ်အခုရာစုနှစ်အကုန်မှာလူပေါင်း1ဘီလီယံကျော်ဟာအသက်အန္တရာယ်ချိမ့်ချောက်နိုင်တဲ့အထိအပူလွန်ကဲတဲ့နိုင်ငံတွေမှာနေထိုင်ကြရလိမ့်မယ်လို့ဥရောပနဲ့တရုတ်သုတေသီတွေကပြောကြပါတယ်သူတို့ရဲ့သုတေသနပြုချက်တွေအရအဲ့ဒီအချိန်ကြာရင်ကမ္ဘာလူဦးရေရဲ့၅ဘုံတစ်ဘုံဟာဒီအန်ဒီရဲ့နဲ့ရင်ဆိုင်ရပွဲရှိတယ်လို့ခန့်မှန်းထားပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုငိမ့်ချန်အေးပြောပြမှာဖြစ်ပါတယ်ဗျာ
။ကဘာကြီးပူနွေးလာမှုဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အထိဖြစ်လာနိုင်ပြီးကဘာတောင်ချမ်းမှာဆိုရင်အပူချိန်အဆမတန်မြင့်မားလာမှုကြောင့်လူနေလို့မရတဲ့အထိဖြစ်သွားနိုင်တယ်လို့တရုတ်နယ်သာလန်နဲ့ UK နိုင်ငံတွေကသုတေသီတွေကပြောလိုက်တာပါ။အိန္ဒိယ၊နိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်နိုင်ငံအများအပြားမှာလုံးမင်းအပူချိန်မြင့်တက်လာမှုကြောင့်လူနေထိုင်မှုမဖြစ်နိုင်တော့တဲ့လောက်အထိဖြစ်သွားနိုင်တယ်လို့ Nature Sustainability သိပ္ပံကြားနယ်မေလာထုံမှာပါဝင်တဲ့ကဘာကြီးပူနွေးလာမှုရဲ့လူသားပေါ်ထိခိုက်မှုပေါ်တိုင်းတာခြင်းအစီရင်ခံစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာဆိုရင်ဂျမားကြီးကိုထိခိုက်စေတဲ့အထိဖြစ်နိုင်တဲ့အပူချိန်အန္တရာယ်ကမျက်မှောက်ခင်မာကိုတွေ့မြင်နေရပါတယ်။အိန္ဒိယမိုးလေဝသဌာနကမေလာထဲမှာတောင်ပိုင်းနဲ့အလယ်ပိုင်းပြည်နယ်ခုနှစ်ခုမှာအပူလှိုင်းသတိပေးချက်ကိုထုတ်ပြန်ခဲ့ရပြီးမေလာနောက်ပိုင်းထဲမှာပဲဒီသတိပေးချက်ကအိန္ဒိယမြို့တော်နဲ့မြောက်ပိုင်းပြည်နယ်တချို့ထိပါကျယ်ပြန့်သွားခဲ့ပါတယ်။မိုးမကျခင်အချိန်ထိအပူချိန်ကဆက်မြင့်တက်ခဲ့တာပါ။သမိုင်းကြောင်းကိုပြန်ကြည့်ရင်လဲအပူချိန်13ဒီဂရီစင်တီဂရိတ်ဝန်းကျင်ရှိတဲ့ဒေသတွေမှာပဲလူအတိုင်းဝန်းဟာကျမဖွံ့ဖြိုးတိုးတက်ထွန်းကားတဲ့အထောက်အထားတွေကိုတွေ့ရတယ်လို့ကဘာကြီးပူနွေးလာမှုအစီရင်ခံစာရေးသားသူတွေကဆိုပါတယ်။မုတ်တုံရာသီတောင်အာရှဒေသမှာကအပူချိန်28ဒီဂရီစင်တီဂရိတ်ဝန်းကျင်ထိအမြင့်ဆုံးရှိနေတာပါ။တမမျှတာတဲ့ရာသီဥတုမရှိတဲ့အရက်မှာနေထိုင်သူတွေဟာတိုးတက်ရှင်သန်နိုင်ခြင်းနည်းတယ်လို့လည်းအစီရင်ခံစာကဆိုပါတယ်။စိုက်ပျိုးရေးညံပြင်းတာနောက်ဆက်တွဲအစားအသောက်နဲ့အာဟာရချို့တဲ့ဒါလိုအကြောင်းရင်းများစွာကြောင့်လူ့ကျန်းမာရေးကျဆင်းလာရတာလို့အရင်ကလုပ်ခဲ့တဲ့သုတေသနတစ်ခုကိုအခြေခံပြီးအစီရင်ခံစာမှာထောက်ပြထားပါတယ်။အပူလွန်ကဲမှုကြောင့်အလုတ်ကင်တွေဆုံးရှုံးခဲ့ရပြီး Siwai Jalatule Suwa Laga, Lu Jamaigu Taya Tigai Sigerawa. Uyopa Nanganimale, Pomo Chokui Labo Shidelu. Tuditana Sien Kanzago, Diga Jita Puzudu Pitu, Exetatekdu Pamoka, Tim Lentanga, Piobare. Ludari Gomomon Shintan Name Tama Miatare Didariha, Niluwe Solo, Dua Pompo, Piosubare.
And so when we consider temperature and precipitation together, it's interesting structure that is a big number of people flourishing in cooler conditions. It's sort of a more dry, more less humid environment. It's sort of a more dry, more less humid environment. It's sort of a more dry, more less humid environment. It's sort of a more dry, more less humid environment. It's sort of a more dry, more less humid environment. It's sort of a more dry, more less humid environment. Jinga Matanigo Chungombi Kamanjaya, a Pujaha, Natantia Pinema. Some who came timing up Pujay de Nitama con centigrade a tet yelp duamelu. Three a lila muga, Dutch at Tabare. Soluraga, Lunne Billy and Laha, a thirty a shide, Yazuru, Chinima, Nita Yamaba. Lentayet soya, Leshi Ludam Yunwe yet, de Yagano Aha. Ane a shide Pujay Oma, Nita Niagani. Yazuru Biaule la muja. Lu ye go Yagano pite. Luda tan chowya joha, tuzikalon tang pyoya ye, nilope nepe ditaye, a pien bema, nila jabilu, sobare, lantang up, yentane, pushing jow pipwames, they so murigo, ayo saipo ye jidalu, leshima, a kaba, pujing o taintabo, jovan chetiga, a nagama, luda tamo, miazoye, a tatigo, getin naye, ayo saipo gale, ye jidalu, topyaware. I'm sincerely hoping this study does one little thing towards.
ဒီလိုလာမှုကနေကဘာကြီးပူပူလာမှုကိုတိတိတမငါဒီဂရီစင်တီဂရိတ်အနည်းဆက်ဆုံးတက်နိုင်တဲ့များရှော့ချပြီးတိတိတမခွန်ဒီဂရီစင်တီဂရိတ်အထက်မှာရောက်ဖို့20ဒုချိုးပန်းကြဖို့တိုက်တွန်းနိုင်မယ်မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ရိုးရှင်းရှင်းပြောရရင်အမှတ်တစ်ခုချင်းအပူချိန်တက်ဒီဂရီချင်းကတကယ်ကိုရေးကြီးပါတယ်။ဒါကလူသားမောင်း
140°C
ဒါမှမဟုတ်မကျန်းမာမှာဖြစ်နေသူတွေမှာပိုပြီးပြင်းထန်ခံစားရမယ်လို့လန်တန်ကရှင်းပြပါတယ်။2005ခုနှစ်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်အရလက်မှတ်ရေးထိုးထားတဲ့ကမ္ဘာနိုင်ငံတွေဟာစက်မှုခွင့်မတိုင်မီကအပူချိန်ထက်တိတိတမ၅စင်တီဂရိတ်ထက်မပိုအောင်ထိမ့်သိမ်းထားဖို့ရည်မှန်းချက်ကိုသဘောတူထားကြတာပါ။အင်ပီရီယယ်ကောလိပ်လန်တန်ကဂရန်တန်ရာသီဥတုပြောင်းလဲမှုနဲ့သဘောပတ သနာစီရင်ခံစာမှာပါဝင်ခဲ့ခြင်းမရှိပေမဲ့ဒီစီရင်ခံစာထောက်ပြချက်ကလူသားအနာဂတ်အတွက်အရေးကြီးကြောင်းအခုလိုရှင်းပြပါတယ
်။ What this report highlights is that the hotter it gets,
ဒီအစီအကံစာမှာမိမောက်ထုတ်ပြထားတာကပိုပူလာတာနဲ့အမျှလူတွေကအန္တရာယ်ရှိတဲ့အခြေအနေမှာပိုနေလာရမယ်။အပူတန်းကြောင့်လူတွေပိုသေးဆုံးလာမယ်ဆိုတာပဲ။ဒီသမောင်5ဒီဂရီဆိုတဲ့ကိန်းဂဏန်းကိုထောက်ပြဖို့ကတကယ်ကိုအရေးကြီးတယ်လို့ကျွန်မတို့ထင်တယ်။လက်ရှိမှာဖြစ်နေတဲ့စက်မှုခေတ်မတိုင်ခင်ကတည်းက1ဒီဂရီပိုတဲ့အပူချိန်မှာနေလူတွေကအများပြသေဆုံးနေတာလေ
။လူတွေကလမ်းပေါ်သွားရင်းလာရင်သေဆုံးသွားတာမဟုတ်လို့ပူကြောက်သေဆုံးရတာကိုလူတွေသိတဲ့တတိမမှုမိကြဘူးလို့လည်းဒေါက်တာအော်တိုကထောက်ပြပါတယ်။အများအပြားဆင်းနွမ်းပါတဲ့လူတွေမှာပိုးခံစားရပြီးအိမ်မှာနေရင်သေဆုံးကြရတာဖြစ်လို့နောက်ပိုင်းစင်းအင်းပြုစုတော့မှသာတိလာရတယ်လို့ဆိုပါတယ်အပူလိုင်းတွေဟာအတန်တိတ်လူသက်သမားတွေလို့ခေါ်ဖို့အကြောင်းပြချက်ကောင်းကောင်းရှိလာနေပြီလို့လဲဒေါက်တာအော်တိုကထောက်ပြသွားပါတယ
်ကဘာကြီးဘလောက်ထိပူနွေးလာတော့မလဲဆိုတဲ့အကြောင်းကိုကိုငိမ့်ညာရေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့တိတ်မကြခင်မှာသတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်မှာနီးပညာနဲ့ပတ်သက်တဲ့ဒီမောင်းသူမဲ့ကားအကြောင်းကိုတင်ပြခြင်းပါတယ်အနာဂတ်မှာတွေ့ရမဲ့မောင်းသူမပါတဲ့ကားတွေအတွက်လမ်းသွားလမ်းလာတွေနဲ့အဆက်အသွယ်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဗြိတိန်နိုင်ငံနော့တင်ဟမ်တက္ကသိုလ်ကနေပြီးတော့သုတေသနပညာရှင်တွေက Ghost Driver လို့ခေါ်တဲ့ဒီဝိညာဉ်တွေကနေတက်ပြီးတော့မောင်းနေတဲ့ပုံစံမျိုးကားနီးပညာတစ်တရက်ကိုစမ်းသပ်အသုံးပြုနေပါတယ်။ AP သတင်းတပုတ်ပေါ်အခြေခံပြီး Talking မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။မောင်းသူမဲ့ကားရဲ့ခေါင်းပိုင်းမှာပုံနဲ့ဆန်ရန်တွေကိုထိုးပြမယ်ဆိုရင်လမ်းတော်လမ်းလာတွေဘက်ကဘလို့တုံ့ပြန်နိုင်လဲဆိုတော့ကို Nottingham တက္ကသိုလ်သုတေသနပညာရှင်တွေသိကြံကြပါတယ်။ဒီလိုသိဖို့အတွက်ကားခေါင်းပိုင်းမှာချိန်ထားတဲ့ဖန်သားပြန်ပေါ်ဒီဇိုင်းအမျိုးမျိုးနဲ့စာရန်တွေပုံတွေကိုထိုးပြပြီးကျောင်းဝင်းထဲမှာရက်အတော်ကြာပတ်မောင်းပြီးလေ့လာခဲ့ကြပါလား။ကားကဘာလုပ်နေလဲ၊ဘာလုပ်တော့မယ်ဆိုတာကိုမျက်စိပုံ၊မျက်နှာပုံတွေနဲ့ပြတယ်ဖြစ်။ခင်ဗျားကိုမြင်တယ်၊ဒါမှမဟုတ်တွားလို့ရတယ်ဆိုရဲစာရန်လေးတွေကိုပါထိုးပြီးလမ်းသွားလမ်းလာလို့သိအောင်အချက်ပေးပါလေ။ကားပေါ်မှာလည်းမောင်းတဲ့လူမပါဘူးဆိုတာကိုပြတဲ့အနေနဲ့သူတေသနာအဖွဲ့ရဲ့ခေါင်းဆောင်ဒေးဗစ်လတ်ချ်ကကားမောင်းသမားနေရာမှာကားထိုင်ကုန်ပုံရုပ်ဖြတ်ထားပါတယ်။လမ်းတော်လမ်းလာတွေကသူတို့ကားကိုမောင်းသူမဲ့ကားလို့ထင်မှသူတို့ရဲ့တုံ့ပြန်မှုတွေကိုလေ့လာဆန်းစစ်နိုင်တယ်လို့သူကပြောပါတယ်
။ There are obviously questions still to be asked about how we as humans would interact with these.
လူတွေအနေနဲ့ဒီလိုရင်မျိုးနဲ့ဘယ်လိုပုံစံတုံ့ပြန်ဆက်ဆံမလဲဆိုတဲ့မေးခွန်းတွေကအခုအထိရှိနေပါသေးတယ်။လူကိုယ်တိုင်မောင်းတဲ့ကားတွေစုကားသမားတွေပေါ်မူတည်ပြီးဘယ်လိုတုံ့ပြန်ရမယ်ဆိုတာအလုံးကသိပြီးသားပါ။မောင်းသူမပါတဲ့ကားတွေကတော့ပုံစံခွဲပါတယ်လူမပါတဲ့အတွက်မျက်လုံးချင်းစုံပြောဖို့တို့လက်ပြဖို့တို့ငါလမ်းဖြတ်ဖို့လုပ်နေတာမမြင်ဘူးလားဒါမှမဟုတ်ငါဖြတ်ကူးလို့ရပြီလားဆိုတာမျိုးမေးလို့မရပါဘူးအခုအဲ့ဒီမေးခွန်းမျိုးတွေကားကမေးနိုင်မလားဆိုတာသိအောင်လုပ်နေတာပါမကြခင်မှာပဲသိရတော့မယ်ထင်ပါတယ
် Ghost Driver လို့ခေါ်တဲ့ဝိညာဉ်ကားသမားနည်းပညာနဲ့စမ်းသပ်ရမှာ Nissan Leaf ရက်စက်ကားကိုအထူးလုံထားတဲ့ကားမောင်းသူထိုင်ကုန်တက်ထားပြီးသူကိုယ်တိုင်ထိုင်ကုန်ပုံစံတဲကိုဝင်ထိုင်ပြီးကားမောင်းဖို့အတွက်ခြိနဲ့လက်ကိုပဲထုတ်ထားတာဖြစ်ပါတယ်။နောက်အဖွဲ့သားသူကနောက်ခုံမှာထိုင်ပြီးကားရှေ့မှာတက်ထားတဲ့ဖန်သားပင်ကိုထိန်းချုပ်ရတာဖြစ်ပါတယ်။ဒီနည်းကို2016တုန်းကစတန်ဖို့တက္ကသိုလ်ကကနူးဖန်ပြီးခဲ့တာဖြစ်ပြီးဒါဟာဗြိတိန်မှာပထမဆုံးသုံးတာဖြစ်ကြောင်းလည်းဒေးဗစ်လတ်ရှ်ကပြောပါတယ်။
It was built around my dimensions, I guess, to fit in as the driver. And this seat essentially sat...
ကမောင်းသူဘက်ကထိုင်ကုန်ကိုကျွန်တော်ကိုယ်လုံးနဲ့အန်ကိုက်အောင်လုပ်ထားတာလေ။ဒီကုန်းကကျွန်တော်ကိုယ်အထက်ပိုင်းတစ်ခုလုံးကိုဖုံးနေပြီးလက်ကတော့ကားလက်ကင်ကိုလွတ်လွတ်လပ်လပ်ထိန်းပေးနိုင်ပါတယ်။ရှေ့ကိုကောင်းကောင်းမြင်ရသလိုလီဗာနဲ့ဘရိတ်ကိုခြေနဲ့ထိန်းနိုင်ပါတယ
်။ရက်တော်ကြာလေ့လာရမှာလူပေါင်း920နဲ့ဒီကားကဆက်ဆံခဲ့ရတာပါ။လမ်းဖြတ်သွားသူတိုင်းကကားရှင်မှန်သားပင်မပေါ်လာတာကိုသဘောကျပြီးတချို့ဆိုကျေးဇူးတင်ကြောင်းလက်ပြသွားတယ်လို့ပြောပါတယ
် What was clear from the methods of analysis which included both video analysis and also questionnaire we asked people's opinion
ဒီကားအတွက်လူတွေရဲ့အမြင်ကိုသိရဖို့စာစစ်ချက်ကောက်ကြည့်တဲ့အခါကားရှင်မှန်သားပင်ပေါ်မှာပေါ်လာတဲ့သတင်းစကားတွေကိုလူတွေကတကယ်ပဲလက်ခံကြတာတွေ့ရပါတယ်သူတို့လမ်းဖြတ်ကူးဖို့မကူးဖို့ဆုံးဖြတ်ချက်အပြင်တခြားသူတို့မလုပ်ရမယ်ဆိုတာနားလည်သဘောပေါက်မှုရှိတယ်လို့ရှင်းလင်းပြတ်သားမှုလည်းရှိပါတယ
်။သူတို့ဖွဲ့ဟာစက်ဘင်းသမားတွေ၊ပစ်စစ်စကူတာစီးသူတွေအပါအဝင်လမ်းတွေပေါ်မှာဖြတ်သွားတဲ့သူတွေကိုမောင်းသူမဲ့ကားပေါ်မှာဘလို့တုံ့ပြန်လဲဆိုတာကိုဆက်ပြီးလေ့လာကြမှာလည်းဖြစ်ပါတယ်။
မောင်းသူမဲ့ကားတွေဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးဘီဒင်းနိုင်ငံမှာဘလို့စမ်းသပ်နေတယ်လဲဆိုတဲ့အကြောင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲကျွန်တော်တို့အမျိုးသမီးကန္တာတုတဆိုလင်အမေရိကန်တခွင်တိတ်ပန်တဲ့နည်းပညာကန္တာတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်6နာရီခွဲနေပါရှိပါပြီ။VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440 51အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်ရေရှားပါတဲ့ပြဿနာတွေကြုံတွေ့နေရတာပြောကျွန်တော်အဖွဲ့ရလည်းပဲတော်ဝနိုင်ငံတဏ္ဍာရားလိုက်ပြီးတော့အူဝီဇင်းတူတာဒီရေရှားပါတဲ့ပြဿနာဖြစ်ရှင်းတဲ့အစ်စ်မှန်မဟုတ်ဘူးတကယ်ပြဿနာကကြားလာတဲ့မိုးရေတွေကို
တောက်ရေနဲ့ဒီသုံးရေတွေရရှိရေးအတွက်ဘယ်လိုမျိုးရေကိုစီမံရမလဲဆိုတဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးလှည့်ကြတာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်သိမကြခင်နှစ်တွေတုန်းက Me Too လှုပ်ရှားမှုလို့ကမ္ဘာတဝန်းအမျိုးသမီးအရေးတောင်းဆိုကြတဲ့လှုပ်ရှားမှုတွေအားကောင်းခဲ့ပေမဲ့အမျိုးသမီးဖြစ်ရတာကြောင့်နေရာမပေးချင်တာခွဲခြားဆက်ဆံခံရတာတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းပြောင်းလဲမလာခဲ့ဘူးလို့ကုလသမဂ္ဂလေ့လာချက်တစ်ခုကဖော်ပြပါတယ်။ကြားမှအခြေခံတဲ့ခွဲခြားဆက်ဆံမှုတွေဟာနည်းနည်းရှိဆိုင်အမြင့်တွယ်နေတာကြောင့်ဒါကိုတိုက်ဖြတ်ဖို့နောက်ထပ်နှစ်အတော်ကြာအချိန်ယူရအောင်မယ်လို့လည်းလူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပါတယ်။မြန်မာနိုင်ငံမှာရောဘယ်လိုရှိပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ထားပါရခင်ဗျာ There's a path we must choose sometimes Gotta stand up and fight sometimes
ကဘာတော်အမျိုးသမီးခွင့်ရတောင်းဆိုလှုပ်ရှားမှုတွေဒီကနေ့နှစ်ပိုင်းတွေအတွင်းအချိန်ဟုန်ကောင်းကောင်းနဲ့ရှိခဲ့ပေမဲ့လို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ထားရှိတဲ့ယူဆတွေတတ်မှတ်ချက်တွေတန်ဖိုးတွေကတော့တိတိတသာပြောင်းလဲမသွားတဲ့အကြောင်းဇူလ12ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့လေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။အမျိုးသမီး10ယောက်မှ9ယောက်ဟာခွဲခြားဆက်ဆံမှုပုံစံတစ်မျိုးမဟုတ်တစ်မျိုးကိုကြုံနေကြရဆဲပဲလို့ဒီလေ့လာချက်မှာဖော်ပြထားတာပါ။နိုင်ငံရေးဥဆောင်မှုနေရာမှာအမျိုးသားတွေဟာအမျိုးသမီးတွေထက်ပိုပြီးတော့တော်ကြတယ်လို့ယုံကြည်သူကကမ္ဘာလူဦးရေရဲ့69ရာခိုင်နှုန်းရှိပြီးဒီမိုကရေစီစနစ်မှာအမျိုးသမီးနဲ့အမျိုးသားတန်းတူအခွင့်အရေးရှိဖို့အရေးကြီးတယ်လို့ယူဆတဲ့သူကကမ္ဘာလူဦးရေရဲ့28ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။အမျိုးသားတွေလုံခြုံရေးခွင့်လန်းပိုရသင့်တယ်လို့ယူဆသူကကမ္ဘာလူဦးရေရဲ့တဝက်နီးပါး46ရာခိုင်နှုန်းအထိရှိပြီးတော့စီဝါရေးဥဆောင်မှုပိုင်းမှာအမျိုးသားတွေကအမျိုးသမီးတွေထက်တာတယ်လို့ယူဆသူ43ရာခိုင်နှုန်းရှိပါတယ်။တက္ကသိုလ်ချောင်းတွေဟာအမျိုးသားတွေအတွက်ပိုပြီးအရေးပါလိုအပ်တယ်လို့ယူဆသူကလည်း28ရာခိုင်နှုန်းရှိတယ်လို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံဟာအမျိုးသားကသူ့ရဲ့ဇနီးတွေကိုရိုက်ခွင့်ရှိတယ်လို့ယူဆတဲ့အကြောင်း UNDP ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။ဒီလိုမျိုးအမျိုးသားတွေကိုအမျိုးသမီးတွေထက်ပိုလိုလားတဲ့ဗတ်လိုက်တဲ့အယူအဆတွေခွဲခြားဆက်ဆံမှုတွေဟာအမျိုးသားတွေကြားမာရင်သာမကဘဲအမျိုးသမီးတွေအပါအဝင်လူမှုတိုင်းဝိုင်းတစ်ခုလုံးမှာနက်နဲရှိုင်းရှိုင်းအမြင့်တွယ်နေတာဖြစ်တယ်လို့ကုလသမဂ္ဂအစင်ခန်းစာကထောက်ပြထားတာပါ။ကမ္ဘာတဝန်းမှာရှိတဲ့လူတွေရဲ့ယူဆတန်ဖိုးထားမှုတွေကိုလေ့လာဆန်းစစ်တဲ့ World Value Survey ကမ္ဘာတန်ဖိုးစစ်တမ်းမှာနိုင်ငံရေးစီးပွားရေးပညာရေးကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့ကိုယ်ပိုင်ဆုံးဖြတ်လှုပ်ဆောင်ပိုင်ခွင့်စတဲ့အချက်လက်တွေကိုကြည့်ပြီးတော့လူမှုတိုင်းဝိုင်းအတွင်းချားမအခြေခံဗတ်လိုက်ခွဲခြားဆက်ဆံမှုတွေကိုကုလသမဂ္ဂကလေ့လာဆန်းစစ်ထားတာဖြစ်ပါတယ်။ဒီလိုအမြင့်တွယ်နေတဲ့ဗတ်လိုက်ယူဆတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အမျိုးသမီးတွေကိုအရေးပါတဲ့ဥဆောင်မှုကဏ္ဍတွေမှာမျက်များဆဆမတွေ့ရတာကတော့အဆမ်းမဟုတ်တော့ပါဘူး။အာရှနိုင်ငံတွေထဲမှာသာမကကမ္ဘာပေါ်မှာပါစီးပွားရေးနဲ့နိုင်ငံရေးရာထိတ်ဆုံးကတိုးတက်ပြောင်းလဲနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာတော့အမျိုးသမီးတွေအစိုးရထိပ်ပိုင်းခေါင်းဆောင်နေရာတွေမှာပါဝင်ခွင့်ရဖို့ရုန်းကန်နေရတော့မယ်လို့ဂျပန်နိုင်ငံရဲ့ကျန်းမာရေးဒန်းတူညီမရေးဝန်ကြီးစီကိုနိုဒါကပြောပါတယ်
။その代表を務める議員は女性は 9.9% だから1割もいない。9割の人が生理もない、妊娠もしない。
アウトドアマアミョタミー滅頭の家庭で支え屋街弄倒もしばう。9だたま5屋街弄めしばれ。ちゃんね90屋街弄が、やり追いもられてる類、孤位も喪やれてる類、クレノも絶やれてる類ば。
あと21年余、イワン人間が吉田ピニャ信アミョタミー根、オーマー LN にがろမင်းကလေးဖြစ်တာကြောင့်ရင်ဆိုင်ရတဲ့စိတ်ခေါ်မှုကအမျိုးသားတွေထက်အများကြီးပိုကြုံရတယ်လို့ပြောပြပါရစေ
။မက်ကဘတ်တာဟဒီယတ်အလီဒါအဝါဂျေဟဲကာဇီဖဲအန်ဟို
ဂီတာဒူရီယာတိခတ်သူတယောက်အနေနဲ့ကျမအတွက်အကြီးမားဆုံးစိတ်ခေါ်မှုကအမျိုးသမီးတယောက်ဂီတာဒူရီယာတိခတ်တာကိုအတိုင်းဝိုင်းတဲ့ကလူအများစုကလက်မခံတာပါ။ဒီလိုလက်မခံတဲ့အခြေအနေအပြင်အီရတ်မှာနိုင်ငံရေးစီးပွားရေးလုံခြုံရေးအခြေအနေမတည်ငြိမ်မှုတွေကြောင့်ဂီတပညာရှင်တယောက်အဖြစ်ရက်တည်ဖို့အင်မတန်ခက်ခဲပါတယ်ဒါပေမဲ့မျောလင်းချက်နဲ့ဆန္ဒတွေကတော့ရှိနေသေးပါ
နိုင်ငံရေးစီးပွားရေးလူမှုရေးအမှုပညာနယ်ပယ်ကဏ္ဍစုံမှာအမျိုးသမီးတွေဒီလိုခွဲခြားဆက်ဆံခံရတာနေရပြီးမခံရတာတွေကတော့အခုပြောသွားတဲ့ယူရက်နဲ့ဂျပန်ကအမျိုးသမီးတွေတင်ကြုံရတာမဟုတ်ပါဘူးအမျိုးသမီးဆိုရင်ဘယ်လိုနေရာမှာနေပြီးဘယ်လိုပြောဆိုပြုမူနေထိုင်သင့်လဲဘယ်လိုအရာတွေကိုတော့မလုပ်သင့်ဘူးစတဲ့လူ့ဖွဲ့စည်းအတွင်းပုံစံကွက်ချပေါက်ခတ်ထားတဲ့တွေးခေါ်ယူဆမှုတွေခွဲခြားဆက်ဆံမှုတွေဟာနေရာဒေသပေါ်မူတည်ပြီးအနေအမြအနေအမြခွဲခြားဆက်ဆံမှုပုံစံမတူတာတွေရှိပေမဲ့လို့အမျိုးသမီးတွေရဲ့90ရာခိုင်နှုန်းလောက်ကတော့တနည်းမဟုတ်တနည်းနဲ့ခွဲခြားဆက်ဆံတာခံရတယ်လို့ကုလသမဂ္ဂရဲ့လေ့လာချက်ကဖော်ပြတာပါမြန်မာနိုင်ငံမှာရောအမျိုးသမီးတွေကိုခွဲခြားတဲ့အမြင်တွေအယူအဆတွေလူမှုအတိုင်းအဝန်းအတွင်းမှာဘယ်လောက်ထိနှက်နှက်ဆိုင်ဆိုင်ရှိနေပါလဲ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေရေးမှူးနမ်မိုးဘိုးကတော့အခုလိုပြောပါတယ
်ခွဲခြားဆက်ဆံခြင်းဆိုလို့ရှင်တော့မြန်မာနိုင်ငံမှာဒီနေ့ဒီချိန်ထိကရှိသေးတယ်ပေါ့နော်ဟိုရှိသေးတယ်မို့ရှိကိုရှိနေတယ်ပေါ့နော်အဓိကကအခုဒီနောက်ပိုင်းမှာဆိုလို့ရှင်ပို့ပြီးတော့လေတိတိတတပို့ဖြစ်လာတာတွေကအများကြီးပဲတိတိတတခွဲခြားဆက်ဆံလာတာတွေကအများကြီးပဲပေါ့နော်အဲကျွန်တော်တို့နိုင်ငံကအရင်တော့ဆိုလို့ရှင်လေသူတစ်ဖြစ်တည်းအမျိုးသမီးဖြစ်ချင်းမျိုးသားဖြစ်ချင်းပုံမှာပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံခံရတာတွေအများကြီးရှိရပေါ့နော်သူတစ်ဖြစ်တည်းယုံကြည်မှုတွေဓလေ့တွေယဉ်ဟိုဒီယဉ်ကျေးမှုတွေပေါ့နော်အယူအဆတွေအဲ့ဒီဟာတွေကြောင်းမလို့အမျိုးသမီးဆိုရင်တော့ဘယ်လိုပဲဖြစ်ရမယ်အမျိုးသားဆိုရင်တော့ဘယ်လိုဖြစ်နေရမယ်ဆိုတော့ခွဲခြားဆက်ဆံတာဒီပုံစံခွဲသွင်းတာပေါ့နော်ပုံသွင်းတာပေါ့အဲ့ဒီဟာတွေရလေတကယ်ကိုနှစ်ပုံများစွာကအမြင့်တွေ့ပြီးတော့အဲ့လိုပုံစံနဲ့ပဲဒီဟာကြီးကိုအမှန်လိုမျိုးပေါ့လေဒီခွဲခြားဆက်ဆံတာတွေကကြာလာလေကြာလာလေကြာလာလေခါကြတော့အဲ့ဒီဟာတွေကတချို့နေရာတွေမှာဆိုလို့ရှိရင်လူတွေရဲ့စိတ်ထဲကိုစိတ်ဝင်ပြီးတော့အဲ့ဒီခွဲခြားဆက်ဆံတာဖြစ်နေတာတွေကခွဲခြားဆက်ဆံတာဖြစ်နေတာလို့မမြင်ပဲနဲ့ဒါတွေကဟိုဒီမှာရိုးကြလိုမျိုးပဲမြို့သမီးဆိုင်လိုဖြစ်မယ်မြို့သားဆိုင်လိုမျိုးဖြစ်မယ်ဆိုတဲ့အစင်းထိတော်မှာကျွန်မတို့လူထုတွေထဲမှာအဲ့လိုတော့အဲ့လိုထိတော်မှာစိတ်ဝင်တာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မတို့အဲ့လိုပဲဒီကပ္ပနိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကလည်းမြို့သမီးတွေကပုံစံမျိုးစုံနဲ့ဖြစ်နေခွဲခြားဆက်ဆံမှုကတော့ခံနေရသေးတယ်ပေါ့နော်
ဒီလိုခွဲခြားဆက်ဆံမှုတွေဟာလူ့ခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုလို့ဆိုတဲ့အတိုင်းအဝန်အတွင်းမှာကိုပဲတွင်တွင်ကျယ်ကျယ်ဆက်ပြီးတော့ရှိနေတယ်လို့လည်းနမ်မိုးမိုးကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအမျိုးသမီးခွင့်ရင်းလှုပ်ရှားမှုတွေပိုးပြီးတော့ကျယ်ကျယ်လောင်လောင်ပေါ်ထွက်လာခဲ့တဲ့တိုင်အောင်ခွဲခြားဆက်ဆံမှုတွေကတော့မပြောင်းမလဲဆက်ပြီးတော့ရှိနေဆဲပဲလို့သူကပြောပါတယ်။
ပြီးခဲ့တဲ့ဆယ်စုနှစ်မှာဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေကတော့ရှိနေတယ်။ကျွန်တော်ကဒီဘယ်နေရာမှာပဲဖြစ်ဖြစ်အမျိုးသမီးတွေကခွဲခြားဆက်ဆံမှုဒါ pro democracy movement မှာနော်လွန်ခဲ့တဲ့ဆယ်နှစ်မှာအထူးသဖြင့်ဒီဟိုဆိုဖီယာချာမတ်တဲ့နေရာတွေမှာအမျိုးသမီးတွေပါဖို့လိုတယ်။အရေးကြီးတဲ့ကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်။အမျိုးသမီးတွေတကယ်ကိုအသိပဲပြေးဝတဲ့ကိုစားပြုမှုတွေရှိနေဖို့လိုတယ်ဆိုတာကျွန်တော်ဟိုဒီစီယုံလှုပ်ဆောင်မှုတွေလှုပ်ဆောင်ခဲ့တယ်တုံးတုံးတိုင်းလှုပ်ခဲ့ရမယ်။ပြလုံခဲ့တဲ့ဆယ်စုနှစ်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ပြောနေတဲ့ဟိုတကယ်ကိုအခြေခံဒီဟိုလေဘာလောက်တော့မရှိနေဘူးလေကျွန်တော်တို့နိုင်ငံကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဟိုကျမတန်းတူရေးလို့ပြောတဲ့အခါမျိုးသမီးပါဝင်မှုလို့ပြောတဲ့အခါမှာနေဆုံးမျိုးသမီး30ရာခိုင်နှုန်းပါဝင်ရမယ်ဆိုတဲ့အခါကျွန်တော်တို့ပြောလာတာနှစ်ပေါင်း20လောက်ရှိပြီဒါပေမဲ့လုံခဲ့တဲ့ဆယ်စုနှစ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲနေရာကိုပဲကြည့်ကြည့်ဒီဘယ်မှာပဲကြည့်ကြည့်ဘယ် process ကိုပဲကြည့်ကြည့်ပေါ့နော်ဘယ်ဒီ pro democracy movement ဘယ် movement မှာနိုင်ငံရဲ့ဘယ် movement ကိုပဲကြည့်ကြည့်ဒီအမျိုးသမီးရဲ့30ရာခိုင်နှုန်းပါဝင်ခြင်းကိုပါဝင်မှုကိုလေးထားတာမရှိဘူးဆိုတော့ဆယ်စုနှစ်မှာဒီ pro democracy movement မှာဒီကျွန်တော်တို့အမျိုးသမီးတွေကခွဲခြားဆက်ဆံမှုရှိနေချိနေတယ်ကြံခဲနေတယ်အမျိုးသမီးတွေပါဝင်ရမယ်ဆိုတဲ့ဟာကိုလူတိုင်းလည်းမခံနိုင်ဘူးအမျိုးသမီးဟိုဒီအမျိုးသမီးတွေဒီဟိုအရေးချင်းရှိရင်တက်လာပါလားအမျိုးသမီးတွေရေချင်းချင်းဝင်လို့ရတာပဲဆိုတဲ့ပုံစံနဲ့ပဲရှိနေတယ်ပေါ့နော်ဆိုတော့ progress ကတော့မရှိနိုင်ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်နှစ်ပေါင်းများစွာအမြင့်တွေ့လာခဲ့တဲ့ဒီလိုခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့မှာနောက်ထပ်နှစ်ပေါင်းများစွာအချိန်ယူကြိုးပမ်းကြရအောင်မှာဖြစ်တယ်လို့လည်းနမ်မိုးမိုးကပြောပါတယ်
မလို့ခွဲခြားဆက်ဆံမှုလို့ပြောတဲ့အခါမှာဆိုလို့ရှိရင်အဓိကကလူတွေရဲ့ mindset ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဟိုအစားအသွေးရခေါ်တွေပေါ့အဲ့ဒီဟာတွေကကျွန်တော်တို့တွေကဘလောက်ပဲဒီဘလောက်ပဲမူဝါဒတွေဘလောက်ပဲပြဌာန်းမူဝါဒတွေဘလောက်ပဲပြောင်းပြောင်းအဲ့ဒီလူတွေရဲ့ mindset ကိုကျွန်တော်ကမပြောင်းလဲနိုင်ဘူးဆိုလို့ရှိရင်ခွဲခြားဆက်ဆံမှုတွေရှိနေမှာပဲပေါ့နော်ဆိုတော့ဒီခွဲခြားဆက်ဆံမှုပါပြောက်ဖို့ဆိုရင်လူတွေရဲ့ mindset ပေါ့နော်သူတစ်ဖြစ်လူလို့ပြောတဲ့ခါမှာဆိုလို့ရှိရင်တကယ်ကိုဒီဆုံးဖြတ်ချက်ချနိုင်တဲ့လူကြီးတွေပါဝင်တကယ်ကို community မှာရှိနေတဲ့လူတွေအကုန်လုံးကလည်းဒီ mindset တွေလည်းပြောင်းဖို့ဆိုလို့ရှိရင်ကျွန်မတို့ကဒီအသိပညာပေးလုံးကနေလေကြိတ်ကြိတ်ပြန့်ပြန့်နဲ့လှုပ်ဆောင်ဖို့လို့တစ်ဖက်မှာကလည်းမူဝါဒအပိုင်းဆိုင်ရာနဲ့ကလည်းဥပမာခွဲခြားဆက် ခွဲခြားဆက်ဆံမှုဖြစ်စေဖြစ်စေတဲ့ဘလို့မူဝါဒတွေကိုတော့မပြတ်ထမ်းမပြတ်ထမ်းရဘူးခွဲခြားဆက်ဆံမှုလုံဆောင်တယ်ဆိုလို့ကျွန်တော်ဖြစ်ဘလို့မျိုးပြစ်ပေးမယ်ဆိုတဲ့ဟာမျိုးတွေတတိကျလုံဆောင်ဖို့လိုတယ်ကျမတို့နိုင်ငံဘလို့မျိုးဆိုလို့ရှိရင် mindset လို့ရဲ့ mindset ကိုကျမတို့ကပြောင်းလဲဖို့က10ဆိုနေမကအောင်နေ့20လုပ်လဲတော်တော်ကြီးကိုဒါအကုန်လုံးပြောင်းလဲမယ်လို့ပြောလို့မရနေတဲ့အနေအထားဖြစ်တယ်အရန်ကြီးကိုကမြင့်တွယ်နေပြီပေါ့နော်တော်တော်ကြီးကိုမြင့်တွယ်နေတော်တော်ကြီးအားကောင်းနေပေါ့ဆိုတော့ပုံစံမျိုးစုံပဲဒီတို့ရဲ့ mindset တွေကဒီယဉ်ကျေးမှုအနေမှာထည့်ပေးလိုက်တဲ့ mindset ဘာသာရေးအနေမှာတစ်ဖက်ထည့်ပေးလိုက်တဲ့ mindset လူပတ်ဝန်းကျင်အနေမှာနေတဲ့ပတ်ဝန်းကျင်ပေါ်မှာမူတည်ပြီးတော့ထည့်ပေးလိုက်တဲ့ mindset တွေကဒီစိတ်တွေကအရန်ကိုအရန်ကောင်းနေတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့ခါကျတော့အဲ့ဒီဟာပြောင်းလဲဖို့လေကျွန်တော်တို့ကစူနစ်ဟိုဒီနစ်ပေါင်းများစွာနဲ့လှုပ်ဆောင်ဖို့လိုတယ
်မြန်မာနိုင်ငံမဆိုထားတဲ့ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အမျိုးသမီးတွေဟာအစိုးရတွင်လွှတ်တော်တွင်အပါအဝင်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာကိုယ်စားပြုပါဝင်ခွင့်အလုံးလုံးလောက်လောက်မရကြသေးပါဘူးဒီလိုမျိုးသမီးတွေကိုယ်စားပြုပါဝင်မှုအပြည့်အဝမရှိဘဲနဲ့တော့လက်ရှိကမ္ဘာနိုင်ငံကြီးတွေကျင့်သုံးနေတဲ့ဒီမိုကရေစီဆိုတာဟာလေအမျိုးသမီးတွေမပါတဲ့ဒီမိုကရေစီပြည့်ဝမှုမရှိတဲ့ဒီမိုကရေစီအဖြစ်မင်းဟုတ်ထုတ်เสียဖြစ်နေလိမ့်မယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်မျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ကြည့်ပြပါရှင်
Welcome you read တင်ဆက်တဲ့အမျိုးသမီးကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကြတာကတော့သုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့သေယူပို့ဆောင်ရေးကားကုမ္ပဏီပိုင်ရှင်အထူးဖြစ်လာသူမြန်မာဒုက္ခသည်ကိုလိုရာဒိုအချင်းထောင်ရေဒီယိုအကြောင်းကိုအောင်စူးစီးတင်ပြထားပါတယ်ဗျာ
ကိုမင်းခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်အဖြစ်ရောက်ရှိလာတာဟာရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်။အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်။ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ
်။ဘယ်မှာဒီမှာပြောလို့ပါဗျာ။ဒီ American Dream ပါဗျာ။ကိုကြားနှစ်သက်ကိုလောက်ရင်နာကိုဝင်ဝင်လဲရအောင်မှာဆိုတော့အကြောင်းတခြားအလုံးကလည်းအလုံးကြည့်တာအဆင်မပြေဘူးကာမောင်းတဲ့အလုံးကအရင်တော့ပတ်စံနေလဲပို့လို့ကျင်လို့ပဲဟိုကစလုံးမှဆိုတော့လုံးဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကာမောင်းအလုံးကကိုမောင်းအလုံးမှပြောတာတခြားအလုံးတွေစလို့ရှင်ကာမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းဝင်တွင်အတွေ့အကြုံတွေကိုအချင်းချင်းပြလဲပြောဆိုလို့ရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလုံတဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုရတယ
်။ကိုပါကကုမ္ပဏီစားထောင်မှာဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကိုမင်းတွက်နိုင်အကုမ္ပဏီကားမောင်းတော်တော်များများမေးလို့ရှိရင်မတွက်နိုင်ကြဘူးလေ။ဒါမှမင်းကရှင်းပြမှာဆိုတော့ तू ကလေးစားမလဲတနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရနိုင်ရှင်းပြရှင်းပြတော့အာမင်အာ experience ရအောင်လို့ပြီးလို့ရှင်းမင်းကာမောင်းလောကမှာအာဘယ်တော့မှတွေ့တဲ့လူတွေမှာစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရအောင်ဖြည့်စီပြီးလို့ရှင်းတရက်ကြမယ်ကို company ကိုထောင်လို့ရှင်းငိုသားတောင်းမြန်မာမှာ
တရက်ကိုဖြန်းမြ9နှစ်လောက်ကာမောင်းခဲ့ပြီးနောက်၄နှစ်အကြာ2018ခုနှစ်မှာခန့်သေယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုယ်တိုင်ကမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆရွက်ဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရယ်ကို့ကုမ္ပဏီကကားတွေကိုလည်း BNA ကင်းအောင်နီးပညာသုံးပြီးတော့စောင့်ကြည့်သတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရယ
် driver ကလီဘာနေကဘလောက်ကျန်လဲအာ brain ညက်ကဘလောက်ကျန်လဲဒီစီစားနှောင်းကအစအာကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage ဘလောက်ဖို့တော့ရပါတော့เนาะဒီလီဘာအဆုံးဒီဘလောက်ဒီကြကြနေနားလဲအကွေကွေတာကြမ်းလာအကွေကွေတာကြမ်းလာဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြီးစံစာရောရှိတယ်ကြီးစံစာဆိုအကွေလို့ချင်းကားဘလောက်ရင်းလဲပေါ့เนาะရင်းလို့ချင်းအဲ့ဒီကောင်အောင်အဆကျွန်တော်အီးမေးလ်လာတာ
ဖိုအီးမေးလ်ကကိုတိန်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသေးရေးပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ်
ကျွန်တော်ဟိုပထမဦးဆုံးကာသမာပေါ်ကရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ဟိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော် train ပြီးတော့မှကျွန်တော်ဟိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့ တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအေးပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတယ်
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလပြီးဆုံးကနေတယူပို့ဆောင်ရေးကဏ္ဍအတွက်လှုပ်သားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားမောင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်ဒီအရန်တတဲ့အချိန်မှာလည်းမောင်းရတယ်အာကျွန်တော်အရန်ကြတဲ့အချိန်မိုးတည်တည်မဲရွာတဲ့အချိန်မှာလည်းမောင်းရတယ်ဆိုတော့အနေများတယ်လမ်းမှာလည်း accident ဖြစ်လာတယ်အခြေအနေဆိုတော့အနေအရင်များတော့လုပ်ပါအမ်အဲ့လိုတောင်မလို့ပတ်စံတစ်ခုအဲ့တော့မလုပ်စေချင်ဘူးအာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအမ်အရင်ကတိုင်မင်ဆွေးနွေးပြီးမှအားလုံးကနေပြီးတော့ထောက်ခံထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့တင်ပါလို့ကျွန်တော်အကြံပေးချင်ပါတယ်
ရင်ပိုင်ရှင်ကားမောင်းသူဘဝကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုရတယ်။တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါရတယ
်။ American နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မှလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ American နိုင်ငံကုန်ပစ္စည်း9စီးရန်အောင်ကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲတည်တယ်အဲ့ဒီတော့မလို့အများအားစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကာမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတည်ထက်ပူပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပ
ါ Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကမှာကော်လိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ာ video အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။
မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ video season မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမေးမြန်းတဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမေးမြန်းတဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
Clay Rego view မဆိုင်တော့ပဲမူရစေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာချက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင့်လွတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တက်ကြတယ်လို့ဆိုပါရယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ
်။
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့မီဒီယာအကြံပေး Ryan Konaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်တာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုတုန်းကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ကိုအောင်တင်ဆက်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာအခုတခါတော့ဒီမြမရေးအရင်အမြင့်ထိမ့်သိမ့်ရေးအကြောင်းနဲ့ပတ်သက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါတောက်သုံးရေးပြဿနာအပြင်ရေကြီးရေရှမ်းပြဿနာပါကြုံရလေးရှိတဲ့မြန်မာနိုင်ငံမှာရေအရင်အမြင့်ကိုစနစ်တကျစုဆောင်းပြီးတော့ထိမ့်သိမ့်ဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံလောက်ရေအရင်အမြင့်မရှိတဲ့စင်ကာပူနိုင်ငံရဲ့ရေအရင်အမြင့်ဆိုင်ရာကျွမ်းကျင်သူအင်ဂျင်နီယာဦးအိမ်ငင်းကပြောပါတယ်တော်ခင်မျိုးသက်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ဗျာ
မြန်မာနိုင်ငံကရေစင်ကာပူလိုမရှားပါဘူးဆရာ
ကျုပ်ယူရေးတောင်ကန်တို့ဘာလို့ကဖြန့်ဝေပေးနေတဲ့ရှိရေပေါ့နော်တောက်နေပါလေဆရာဆိုတော့မြန်မာနိုင်ငံမှာရေစနစ်ကိုရောဘာတွေထပ်ပြီးတော့ဖြည့်ဖို့လိုပါလေဆရာဆရာအမြင်ပြောပြပေ
းဟုတ်ကဲ့ကျေးဇူးနာကျွန်တော်ဆရာလွယ်လွယ်ရတဲ့အခါကျတော့လွယ်လွယ်လေးပဲသုံးပြကြအဲ့ဒီကအဓိကပြဿနာဒီမှာအဓိကတတော်တွေမရှိတော့တာတတော်တွေမရှိတဲ့အခါကျတော့ရေကိုမထိရေတွေမထိနိုင်တော့တဲ့အခါကျတော့မိုးလဲတားရွာလိုက်တော့အဲ့ဒီရေတွေပြီးမြေထဲကိုဒါတိုက်စီးလာပါတယ်သူကရေကဒီတိုင်းစီးလာမှာသူစီးတဲ့တစ်ချက်မှာပါရှိနေတဲ့မြေကြီးအပေါ်လွှာတွေကိုအကုန်လုံးတင်ချလာတယ်နောက်ပြီးတော့အမုံမိုက်တွေအကုန်လုံးတင်လာတယ်ဆိုတဲ့အခါကျတော့မြေထဲကိုအဲ့ဒီပစ္စည်းတွေရောက်သွားတယ်အဲ့ဒီပစ္စည်းတွေကရေထဲပို့ပြီးတော့လေးတဲ့အခါကျတော့ရေစီးသွားတဲ့အခါမှာအဲ့ဒီပစ္စည်းတွေကအောက်မှာအနေထိုင်ကြိုင်ခဲ့တယ်ဆိုတော့ချောင်းနဲ့မြောင်းတွေမြစ်တွေပေါ်တဲ့ပြဿနာဖြစ်လာနောက်တစ်ခုကသူကတစ်ပင်တွေမရှိတော့တဲ့အခါကျတော့မိုးရေတွေကမြစ်ထဲကိုဓာတ်ရိုက်ဒလောစီးလာတယ်ဆိုတော့အဲ့ဒီရေတွေကိုဘာမှဆယ်သားလို့ဘာလို့မလုပ်တဲ့အခါကျတော့ဒီတွေကပင်လယ်တွေကိုတခါလဲစီးဝင်သွားတယ်ရေကမြစ်ထဲမှာရှိနေတယ်မတွန်းလို့ရပင်လယ်ဘက်ကိုရောက်သွားပြီဆိုတာနဲ့လုံးဝတွန်းလို့မရတော့ဆိုတော့ဒါအလားတူဆုံးရှုံးသွားတယ်ဒါကြလို့သာအဲ့ဒီရေတွေကိုတစ်ခုနဲ့ထိမ့်ပြီးတော့ဥမာဆွေးကြပါဆို10လူဟာမျိုးနဲ့ရေထိမ့်ထားမယ်နောက်ပြီးတော့အဲ့ရေရှမ်းတဲ့ပြဿနာတွေမှာရေတွေကိုမြစ်ထဲကိုမရောက်လာအောင်ဂျားထဲမှာဒါကြလို့ရေကန်တွေလုပ်ပေးထားမယ်စပြီးအဲ့လိုလုပ်မှဆလို့ရှိရင်ရေရှမ်းတဲ့ပြဿနာကိုလည်းပဲဖြစ်ရှင်းနိုင်မယ်နောက်ပြီးတော့အဲ့မိုးရေတွေကအလားတပင်လယ်တွေကိုစီးဝင်ဆုံးရှုံးသွားတော့ကိုယ်ဖက်နဲ့အဲ့ဒီသာဂန်လူတွေရဲ့ရေရှမ်းပုံပြဿနာကိုလည်းပဲဖြစ်ရှင်းမိသားတခါလေးဖြစ်သွားပါအဲ့မဲ့ပြီးကြတဲ့ကျွန်တော်တို့ knowledge sharing လို့တော့အစိုးရဌာနကကျွန်တော်ကြီးကြီးပိုင်းအရာရှိတယောက်ပါပြောပါကျွန်တော်စီမှာအဲ့လိုမလုပ်သေးပါဘူးကျွန်တော်ရေရှားပါတဲ့ပြဿနာတွေကြုံတွေ့နေရတာပြောကျွန်တော်အဖွဲ့ကလည်းဒီမှာတော်နိုင်ငံတဏ္ဍာရားလိုက်ပြီးတော့ဥပဒေတွေတူပြတာရှိပါတယ်ဥပဒေတွေတူတာဒီရေရှားပါတဲ့ပြဿနာဖြစ်ခြင်းနဲ့အစ်စ်မှန်မဟုတ်ဘူးဒါပေမဲ့မရှိလို့လုပ်ရတာဒါကပြဿနာကကြားလာတဲ့မိုးရေတွေကိုကျွန်တော်ပြန်ပြီးတော့သုံးနိုင်လို့ရှိရင်တော့ကိုအကျိုးများတယ်ဒီတိုင်းညထဲမှာစီးပြီးတော့ပင်လယ်ထဲရောက်သွားတဲ့စာလို့ရှိတယ်။ဒါမှမဟုတ်အဲ့ဒါဆိုရင်ရေရှမ်းတဲ့ပြဿနာလို့လည်းတခါလေသိမိသားဖြစ်ပါမယ်။နောက်ပြီးတော့အဲ့ဒီရေတွေကိုဘယ်လိုစနစ်ရပြန်ပြီးတော့သုံးမလဲ။တပည့်လူငန်းတွေမှာနောက်ပြီးတော့တောက်ရေသုံးရေဖြစ်နေသုံးတဲ့နေရာမှာကျွန်တော်တငယ်ချင်းတွေကအဲ့ဒီရေရရှိရေစနစ်ကိုင်းတွေမှာကျွန်တော်နဲ့အကြောင်းတူတက်ခဲ့တဲ့တငယ်ချင်းတွေလုံနေပြီရှိပါတယ်။တကယ်ကိုသူတို့ခဲရင်လုံကြတာပေါ့။အဲ့ဒီရေရဖို့အတွက်တော်ရီတော်ရီဆိုမှာကျော်ရီဆိုမှာလိုက်ပြီးတော့လုံကြတယ်။မချစ်ပြီလေဆိုစပါအဲ့လိုတဲ့ခါမှာသူတို့အခက်အခဲကြုံတွေ့ရတယ်အများကြီးပဲအခက်ရသာကျွန်တော်တို့ကောင်းရကြတဲ့မူရည်တွေကိုဒီတိုင်းအလကားရတဲ့မူရည်တွေကိုသင်ရထိမ့်သိမ့်ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒါအင်ဂျင်နီယာရဲ့လုပ်ငန်းပါဒါနဲ့အင်ဂျင်နီယာလုပ်ငန်းဆိုရင်လုပ်ချင်တဲ့ထားပြီးတော့လုပ်လို့မရအောင်သူတို့မှပိုက်ဆံတွေလုပ်မယ် project တွေလုပ်ရမယ်စသဖြင့်ဒါကတကယ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့ရှင်းပြီးစဉ်းစားမှတ်သားဖြစ်ပါတယ်အခုဒီတိုင်းပြစ်ထားကြတာတော်တော်ကိုအဆင်ပြေပါတော့တော့မိုးရေရွာလာတယ်ဒီတောင်ရှန်နေလူတွေဒုက္ခတွေရောက်ကြတယ်ဒုက္ခရောက်ပြီဆိုတော့မှတော့ပြီးတော့ကဲပေါင်းကုပေါင်းလှုပ်တယ်ဒါပြီးဘလို့မှမဖြစ်တဲ့ကိစ္စရေရှမ်းတဲ့ပြတ်တာဘလို့ရှင်းမလို့ဆိုတော့ဘလို့မှအခုထိမစဉ်းစားကြသေးဘူးနောက်ပြီးတော့အဲ့ရှန်လာတဲ့ရေတွေကညောင်းနေတယ်ချောင်းနေတယ်အနေဆင့်မြစ်တွေထဲကနေပင်လယ်တွေကိုဒီတိုင်းဆွန့်ပလိုက်ရတယ်အဲ့ရေတွေကိုငါတို့ပန်သုံးမယ်ဆိုတော့လည်းဘလို့မှမစဉ်းစားကြအောင်အာငါတို့မှရေတွေအများကြီးရှိနေတယ်ဆိုပြီးတော့အဲ့လိုလုပ်အဓိကပြတ်တာကသူတို့ရဲ့အတွေ့အကြုံတွေပြုတ်ရင်ကြောင်းနေပြစ်ဖို့ပါဟုတ်ကဲ့ဟုတ်ကဲ
့ပါဆရာဆိုတော့မြန်မာနိုင်ငံကဒီရေရှမ်းတဲ့ပြဿနာကိုရှင်းဖို့အဓိကလိုအပ်ချက်ကိုပြောပြပေးပါရှင်
။ဟုတ်ကဲ့အဲ့ဒါကလူတွေလည်းပြောလို့မရဘူး။နိုင်ငံတကာကြွန့်ကျင်တဲ့လူတွေကိုခေါ်ပြီးတော့ဒီဒေသမှာမိုးအချိန်လက်မဘယ်လောက်ရှိသလဲ။ဒီနေရာကိုစီးပြီးတော့ဝင်လာတဲ့ညီအေရီးယားဘယ်လောက်ရှိလဲ။နောက်မိုးအများဆုံးရွာတဲ့အချိန်မှာဒီနေရာကိုရေတုတွေဘယ်လောက်ဒီစီးဝင်လာတယ်လဲ။အဲ့တော့အဲ့ဒီရေတွေကိုဘယ်နေရာမှာဘယ်လိုလှောင်မလဲပေါ့အဓိကအဖြစ်။နောက်အရေးကြီးတာကသစ်ပင်အရေးကြီးပါတယ်။ဒီလိုမရှိသေးကလားဘလုံးဒီရီကိုဘလုံးမထင်းနေမှာမဟုတ်အခုတောင်ကုန်းဖြစ်နေတဲ့နေရာတွေကိုအကုန်လုံးတစ်ပင်တွေပြန်ပြီးတော့စိုက်ကြမယ်တစ်ပင်ပြန်ပြီးတော့စိုက်လို့ရှိရင်အဲ့တစ်ပင်တွေကြီးရေကိုထင်းထားလိုက်တဲ့အခါကျတော့ရေကရေထဲကိုသွားမယ်အစားမြေကြီးတွေကိုစိတ်ဝင်သွားတယ်အဲ့တော့ကျွန်တော်တို့မြေအောင်ရေလည်းပဲထင်းနေမိသားဖြစ်သွားအခုကကျွန်တော်တို့ကဥပ္ပစီရဲနေတာတူးနေတယ်မြေအောင်ရေကိုဘလုံးမမထင်းရအောင်မြေအောင်ရေကဒီတိုင်းမကုန်မခန့်နိုင်ရှိမှာမဟုတ်မြေအောင်ရေကကုန်ခန့်နိုင်တဲ့ပုံမှန်တော့မရှိပါဘူးအဲကြောင့်အဓိကကတော့ဒီတစ်ပင်တွေပြန်ပြီးတော့တိုက်ပြီးဖို့ဗရန်ရေးကြည့်ပါလေယူထိမှုတဲ့ဟုတ် အဲ့တော့ရေရှမ်းပြီးတော့လည်းအဲ့ထင်းသိမ်းပြီးတော့ဖြစ်သွားတယ်မဟုတ်ဘူ
း။ဟုတ်ကဲ့ပါ။ဆိုတော့မြန်မာနိုင်ငံမှာလုံနေတာရေကိုတန်ဖိုးထားဖို့ပေါ့နော
်။ဟုတ်ကဲ့အဓိကသူတို့ရေကိုတန်ဖိုးထားဖို့အခုကလူတွေကရေကိုတန်ဖိုးမထားဘူးလွယ်လွယ်ရပြီးတော့လွယ်လွယ်တွင့်ပစ်တယ်။လက်ရှိရှိပြီးသားအရင်မြစ်တွေတော့မှသူတို့ကတန်ဖိုးမထားဘူးနဲ့ဖြည့်စစ်ပြတာတော်တော်လေးဝမ်းနည်းစရာကောင်းတယ်။ဥပမာအဖြစ်အင်းလေးပေါ့။အင်းလေးဆိုလို့ရှိရင်နောက်ကြလို့ရှိရင်ကားဖြတ်မောင်းတော့မယ်။လေးတော့မတော့ဘူး။အဲ့ချင်းလေးကြီးရောက်လာတယ်။ဟုတ်ရန်ကုန်မှာကိုပဲရင်တော့အင်္ဂလိပ်တွေလက်ဆက်တော့ကအင်းရကန်ရီကိုကံလို့ရရီကိုသူတို့တုံးရတယ်အခုမတော့ဆိုးတဲ့အချိန်လေးလဲဆိုတော့အဲ့ဒီကံကိုဖို့ပြီးတော့ဟိုတယ်ကြီးဆောက်တယ်တော်တော်ကိုမိုက်တယ်လူတွေလက်ရှိကံကိုထိမ့်သိမ့်မထားနိုင်တဲ့ကံကိုဖြည့်ဆည်းပြတယ်မန္တကယ်ဆိုလို့ရှိရင်ဒီကံကိုပေးချာချာအောက်ဘက်ကညွန်နေကိုဆဲမယ်ဒီကံမင်းမှာတောင်းတာနေခြင်းဆိုဖြစ်အောင်ပန်းလေးတွေသစ်ပင်လေးတွေနောက်ပြီးတော့အကောင်ပလောင်လေးတွေသင်ကိုအဲ့လိုသူတို့တဏ္ဍာန်လုံးမှာအကောင်ပလောင်လေးပါရှိအောင်သူအဲ့ဒါလေဒီဆက်ဆက်နေဒီတော့ပေါင်းနေတဲ့လိပ်ပြာလေးတို့နှက်ကလေးတို့အဲ့ဒီကောင်းလေးဒါအလကားဖြစ်နေတာမဟုတ်ဘူးဒီတော့ပေါင်းနေထင်းသေးတဲ့နေရာမှာအဲ့ဒီအကောင်ပလောင်လေးနဲ့ရှိနေဖို့အတွက်လည်းမတိုင်ရေးကြီးတယ်အဲ့တော့အဲ့ဒီအကောင်လေးတွေနေခြင်းဆိုဖြစ်အောင်ပေါင်းညီလို့တန်းပြီးပေးထားတယ်နောက်တော့လူတွေအတွက်လည်းစိမ့်ဆူဆူနဲ့လှလှပပဒီရီကနန်းစောနေတာမဟုတ်ဘဲနဲ့ရိုးလည်းအများအားတန်းစီတော့နောက်တော့ဒီရီစီးအဲ့ဒီရေကနေပြီးတော့ချင်ပေါ်ပေါ်တဲ့ရေကန်တစ်ခုမဖြစ်လာအောင်အများကြီးပါတကယ်ပြောရမလို့ရှိတယ်တော့လောဆယ်လက်ရှိရှိနေတဲ့အရေးမျိုးကိုတော့တို့ကသေချာမထိန်ထားနိုင်ဘူးနဲ့တောင်းဖို့မထားပါဘူးတောင်းဖို့ထားလို့လည်းအဲ့လိုလုပ်ချင်တိုင်းလုပ်နေကြတယ်ဟုတ်ကဲ့အမှန်တန်အရေးကြီးပါတယ
်ဦးအင်းကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးပါ
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဗီဒီယိုကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကျင်တယ်ကျွန်တော်တို့စီကိုမိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်တွေကိုတော်ကင်မျိုးသက်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာအမေရိကန်နဲ့အိန္ဒိယနည်းပညာအမှုဆောင်အရာရှိတွေနဲ့ဝါရှင်တန် DC မှာတွေ့ဆုံပြီးကာကွယ်ရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်ရဲ့စင်ခေါ်မှုတွေရင်ဆိုင်ရေးအတွက်သဘောတူညီခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာတောက်ကြနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာဒုသမ္မတကမ်မလာဟဲရစ်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ပါရီကထိပ်သီးနေလာကမှာချမ်းသာတဲ့နိုင်ငံတွေကဥရုယာဒီပြောင်းလဲမှုအတွက်ဂရိပြူထားတဲ့အတိုင်းဒေါ်လာဘီလီယံ100အထောက်ကူပေးဖို့အတွက်သဘောတူနိုင်ခဲ့ကြတယ်လို့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကတောက်ကြနေမှာပြောကြားခဲ့ပါတယ်ဒီကူညီငွေကိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဇီဝမျိုးစိတ်မျိုးကွဲစုံနဲ့တက်တော့ကာဝယ်ရေးအတွက်ရန်ပုံငွေဖြစ်ထားရှိမှာလည်းဖြစ်ပါတယ်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်စီးပွားရေးအကြံပေးဖြစ်တဲ့ရှောင်းတန်နာဟာအမေရိကန်အထက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Mitch McConnell နဲ့ဗိုလ်တဖူးနေမှာတွေ့ဆုံပါတယ်။တွေ့ဆုံရမှာဒေါန်ဆန်းစုကြည်အမှားစကားပါခွင့်ရခဲ့တယ်လို့ VOA ကိုပြောပါတယ်။ဒေါန်ဆန်းစုကြည်က Mr. McConnell ရဲ့မြန်မာဒီမိုကရေစီရဲ့တောက်လျှောက်ထောက်ခံအားပေးနေမှုပေါ်ကျေးဇူးတင်ကြောင်းအမှားစကားပြပလိုက်တာကို Mr. McConnell နဲ့တွေ့ဆုံစမှာပြောနိုင်ခဲ့ပြီးသူကလည်းဒေါန်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီလူခွင့်လှုပ်ရှားမှုဆက်ထောက်ခံဖို့ရှိတယ်လို့ပြောပါတယ်။အမေရိကန်မှာရေတပ်အကြီးဆုံးသင်္ဘောတွေကတစည်းဖြစ်တဲ့ USS Ronald Reagan ဟာလာမယ့်တနင်္ဂနွေမှာဗီယက်နမ်စစ်ကမ်းကိုရောက်မှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တနင်္ဂနွေညုတ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubel El Tayyab တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိကျွန်တော်တို့လိုင်းတွင်ပီတာ24 40 51ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူဝင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOE ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.